ရန်ကုန်အင်းစိန်အချင်းတောင်မှာထိန်းသိမ်းခံထားရတဲ့ဓာတ်ပုံတည်တင်းတော့ကိုကျော်စွာထုံးဟာလိုရဲ့စီပီဖြစ်တဲ့အတွက်ဒီကနေ့လွန်မြောက်လာခဲ့ပါတယ်။စစ်ကောင်စီကသူ့ကိုပုံမှန်95ကာကြီးနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့ဖမ်းဆီးပြီး2023ခုနှစ်ဇန်နဝါရီလကထောင်သုံးနှစ်ချထားခဲ့တာဖြစ်ပါတယ်။2022ခုနှစ်စက်တင်ဘာလ10ရက်နေ့ကရန်ကုန်မှာ drone အသုံးပြုပြီးဓာတ်ပုံရိုက်တင်တဲ့ကိုကျော်စွာထုံးကိုစစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးခဲ့တာပါ။ကိုကျော်စွာထုံးလွန်မြောက်လာတဲ့အပေါ်မှာဝမ်းသာပေမဲ့အချင်းတောင်တည်းမှာကြာရှိနေတဲ့သတင်းသမားတွေအများဆုံးလွန်မြောက်ဖို့စံသားရှိတယ်လို့ကိုကျော်စွာထုံးရဲ့လုပ်ပေါ်ကင်ဘက်ဓာတ်ပုံသတင်းတောက်သူက VOA ကိုပြောဆိုပါတယ်ကိုကျော်စွာထွန်းကြမ်းကြမ်းမာမာနဲ့ပြန်လွတ်လာတဲ့အတွက်ဝမ်းသာပါတယ်။ဒါပေမဲ့လည်းထောင်ထဲမှာမတရားဖမ်းဆီးထိန်းသိမ်းခံရတဲ့သူတွေကြံနေသေးတယ်။ဒီပါတဲ့အခြားသောတပ်ပုံသတင်းတောက်တွေသတင်းသမားတွေအပါအဝင်နိုင်ငံကြီးအချင်းသားတွေအများဆုံးပြန်လွတ်စေချင်ပါတယ်လို့အဲ့ဒီတပ်ပုံသတင်းတောက်သူကပြောဆိုခဲ့ပါတယ်။ VOA ရဲ့စည်ရင်းပြုစုချက်အရစစ်ကောင်စီဖမ်းဆီးထိန်းသိမ်းထားတဲ့သတင်းသမားအရေအတွက်လာ40ကျော်နေပါရှိပါတယ်။အဲ့ဒီထက်မှ VOA ပြန်ပါဆောင်မရှင်ဦးစီသူအောင်မြင်လဲပါဝင်ပါတယ်။